Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ22ရက်အင်္ဂါနေ့ညပိုင်း 9:00 နာရီ 90:90 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါတောတာရှင်များရှင်ISIS ဆက်ဆွံ့ရောက်တွေတင်ယူထားတဲ့ရာမာဒီမြို့ကိုပြန်လည်ရရှိဖို့အီရတ်တပ်ဖွဲ့တွေထိုးစစ်ဆင်နေပါတယ်။ဥရောပတိုက်ကိုဒီနေ့အတွင်းမှာရွှေ့ပြောင်းဝင်ရောက်လာသူတသန်းကျော်သွားပြီလို့နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ကပြောဆိုလိုက်ပါတယ်။ထင်ရှားတဲ့တရုတ်လူအခွင့်ရေးရှေ့နေပူစင်ချန်းကတော့ဆိုင်းငံ့ထောင်တန်းချမှတ်ခံရတာကြောင့်ဒီကနေ့မှာပြန်လည်လွတ်မြောက်လာမယ်လို့မျှော်လင့်ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။ဆက်တွဲရေးဥပဒေပုံမှ66ကကြီးနဲ့တရားစွဲဆိုခံထားရတဲ့ဦးပက်ထရစ်ခွန်ဂျာလီကိုဒီကနေ့၈ကြိမ်မြောက်တရားရုံးထုတ်စဉ်အခြေအနေမှာကြားမှာတော့
ဒုက္ခွန်ဂျာလီဒီပို့စ်ကိုတင်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထောက်အထားလုံးလုံးကပြပြထားတာမရှိဘူးဆိုတဲ့အတွက်ကြောင့်တက်ဆွတ်တဲ့ဆိုပြီးတော့ကျွန်တော်တင်ပြခဲ့တာပါကျွန်တော်တို့ကပြင်းပြတတ်မှုတော့
အကျိုးဆောင်ရှင်နေ UL ခွန်ရင်ပန်ပါရှင်အပြည့်စုံကိုမကြခင်တင်ပြသွားမှာပါဒါအပြင်လက်ပရောင်းနှောင်ကျင်းနေစီမံကိန်းကိုကန့်ကွက်ခဲ့တဲ့တောင်းသူတို့ကိုလုံခြုံရေးဝန်ထမ်းတွေပြစ်ခတ်လို့တေးဆုံးသွားတဲ့အမှုတစ်နှစ်ပြည့်တဲ့အထိအမှုမှမပေါ်သေးတဲ့အတွက်ယာနဲ့ချီတဲ့လက်ပရောင်းနှောင်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့တဲ့ရှမ်းပြည်နယ်တွင် CFT ခအတွင်လူခွင့်ရေးချိုးဖောက်ခံရတဲ့အတွက်ရှမ်းလူခွင့်ရေးမှန်နိုင်အဖွဲ့ကနေတင်ထုတ်ပြန်လိုက်တဲ့အကြောင်းတွေကိုတင်ပြတော့မှာဖြစ်တယ်လို့နေတက်ကူအကျိုးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုမတင်ငီထိုက်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေတင်ယူထားတဲ့ရာမာဒီမြို့ကိုပြန်လည်တင်ယူနိုင်ဖို့အတွက်ထိုးစစ်ဆင်နေပြီးဒီကနေ့အင်္ဂါနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့နယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။အစိုးရအဆောင်တစ်ခုအနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေကြောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့အီရတ်နိုင်ငံရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဌာနပြောခွင့်ရပုဂ္ဂိုလ် Savar and Numani ကပြောပါတယ်။ရှစ်ဆက်တိုးနိုင်ဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာလမ်းဘေးထောင်ပုံးတွေကိုလည်းရှင်းလင်းနေကြပါတယ်။မျိုးပေါင်းတပ်ဖွဲ့တွေရဲ့တိုက်လေယာဉ်တွေကနေရာမာဒီစင်ကြေဘုံက ISIS စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့မေလကရာမာဒီမြို့ကိုလက်လွတ်လိုက်ရတာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်တော့ဆုံးရှုံးမှုကြီးဖြစ်ပါတယ်။ဘက်ဂရန်မြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးပမ်းနေတာဟာအခုဆိုရင်လက်နဲ့ချီပြီးတော့ကြာမြင့်နေပြီဖြစ်ပြီးရာမာဒီမြို့မှာရှိတဲ့စစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖျက်တောက်နိုင်ဖို့လည်းလှုံ့ဆော်နေပါတယ်။ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ရတဲ့အတွက်စစ်စင်ရေးတွေကတော့ပြီးခဲ့တဲ့လကတည်းကရှေ့ပြေးစတင်ခဲ့တာဖြစ်ပါတယ်။2014ခုနှစ်နှစ်လယ်ပိုင်းမှာစစ်သေးကြွတွေသိမ်းယူလိုက်တဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းနယ်မြေအမြောက်အများကိုပြန်လည်ထိန်းချုပ်နိုင်ရေးကြိုးပမ်းနေတဲ့အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအထောက်အကူပေးနေပြီးISIS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေပြစ်ကူပေးနေပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာပဲညွန်ပေါင်းတပ်ဖွဲ့ကတိုက်လေရင်တွေဟာရာမာဒီဒေသမှာလေကြောင်းကနေအကြိမ်30ထက်မနည်းတိုက်ခိုက်ခဲ့ပါတယ်ရှင်
။ဥရောပတိုက်ကိုဒီနေ့2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူအရေအတွက်တသန်းကျော်ရှိခဲ့ပြီးတော့ဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအရေအတွက်အများဆုံးရွှေပြောင်းဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချနေသူများဆိုင်ရာအဖွဲ့အစည်း IOM ကပြောဆိုလိုက်ပါတယ်။အာဖရိကနဲ့ရှေ့လယ်ပိုင်းဒေသကနေဥရောပတိုက်ကိုကုန်းလန်းရေလန်းတွေကနေတဆင့်ရွှေပြောင်းဝင်ရောက်လာသူ 15,504 ယောက်ရှိပြီး2014ခုနှစ်ကဝင်ရောက်လာတဲ့အရေအတွက်လေးဆရှိတယ်လို့ဂျနီဗာခြေဆိုင် IOM အဖွဲ့ကြီးကဒီကနေ့အင်္ဂါနေ့မှာထုတ်ပြန်တဲ့စည်းရင်းစရားတွေမှာဖော်ပြထားပါတယ်။ဥရောပကိုဒီနေ့ဝင်ရောက်လာသူတွေရဲ့ထောက်ဝက်လောက်ဟာလူပေါင်း 2,000 ကျော်တည်ဆုံးခဲ့ရပြီးတန်းနဲ့ချီအိုးရင်ဆွန့်ခွာခဲ့ကြရတဲ့၅နှစ်ကြာစစ်တမ်းခံကြရတဲ့ဆီးရီးယားနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ကြပြီးတော့နောက်ထပ်အများဆုံးကတော့အာဖဂန်နဲ့အီရတ်နိုင်ငံတွေကဒုက္ခသည်တွေဖြစ်ပါတယ်။ Greece, Bulgaria, Italy, Spain, Malta နဲ့ Cyprus နိုင်ငံတွေကို2015ခုနှစ်အတွင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့ကြတဲ့အထက်မှာအများစုဖြစ်တဲ့လူပေါင်း8000လောက်ကတော့ Greece နိုင်ငံကိုရေကြောင်းကနေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။မြောက်အာဖရိကနဲ့အီတလီကြားအန်ဒီရဲများတဲ့မြေထဲပင်လယ်ကိုဖျက်ဆီးဖို့ကြိုးစားရင်းလူပေါင်း3600လို့တည်ဆုံးပျောက်ဆုံးခဲ့ရပါတယ်။ရွှေပြောင်းဒုက္ခသည်တွေရဲ့
ဒုံးရကိုင်းနှုံးလောက်ရှိတဲ့လူရဲ့3000ကျော်လောက်ကတော့တူရကီနိုင်ငံကနေဂရိစ်နဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကိုကုန်းလန်းကနေတဆင့်ရောက်လာခဲ့ကြတယ်လို့လည်းနိုင်ငံတကာရှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM ကပြောဆိုပါရခင်ဗျာဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်လာမှကျင်းပနိုင်ဖို့ကုလသမဂ္ဂကရည်မှန်းထားတဲ့အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့အကြီးအကဲ မိုက်ကယ်မိုလာကတရင်တော့တီကိုပြောတာဖြစ်ပါတယ်။ဆီးရီးယားသမ္မတဘာရှားလ်အာဆတ်အစိုးရနဲ့2017ခုနှစ်ကတည်းကအစလို့သူ့ကိုစန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေကြားကုလသမဂ္ဂကဂျာဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဂျနီဗာမှာနှစ်ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသအတော်များများကို ဒါပေမဲ့ဒီဘက်လာပိုင်းတွေမှာတော့ငြိမ်းချမ်းရေးအတွက်တဖန်ပြန်ပြီးတွန်းအားပေးမှုတွေရှိလာခဲ့ပါတယ်။အစ္စလာမ်ရဲ့အစွန်ရောက်အိုက်စစ်တို့ကိုချေမှုန်းဖို့နဲ့ဒေသရင်းတည်ငြိမ်ရေးကိုဖော်ဆောင်ဖို့အတွက်ပြည်ရင်းစစ်ကိုအဆုံးသတ်နိုင်ဖို့ကရေးကြီးဆုံးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီလို့တန်တမန်တွေကလည်းထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။
ဆီးရီးယားပြည်ရင်းစစ်အတွင်းလူပေါင်း2000ကျော်သေဆုံးခဲ့ရပြီးဆီးရီးယားပြည်သူထက်ဝက်နှိပါးတို့ဟာလည်းစစ်ပြေးဒုက္ခတွေအဖြစ်ဒါမှမဟုတ်လည်းနိုင်ငံတွင်းစစ်ရှောင်ဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယူရင်းနေပြီးလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂဒုက္ခိုလ်စလေကကုလသမဂ္ဂလုံခြုံရေးကောင်စီ ပိုကောင်းမွန်တဲ့ထောက်ပို့စနစ်နဲ့ပိုကောင်းတဲ့စီမံခန့်ခွဲရေးတို့အပြင်စိတ်ဓာတ်ပိုင်းဆိုင်ရာမြင့်တင်ပေးဖို့တွေလိုအပ်နေတယ်လို့မစ္စတာဟေးဆမ်ကဆိုပါတယ်။အာဖဂန်ညမောင်းဆိုးရအနေနဲ့လည်းနောက်နှစ်တည်းအတွင်းမှာအခုထပ်ပို့ပြီးအလုပ်လုပ်နိုင်စွမ်းကိုပြသဖို့လိုအပ်တယ်လို့ပြောဆိုပြီးအာဖဂန်နိုင်ငံရေးအပိုင်းမှာလည်းတိုးတက်မှုရှိဖို့ကုလကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်။ညီညာရေးအတွက်နိုင်ငံရေးနီလန်းရှာဖွေဖို့လိုအပ်တယ်လို့သူကပြောပါတယ်အမေရိကန်ဥဆောင်တဲ့ NATO ညွန်မောင်းတပ်ဖွဲ့ရဲ့တွေရဲ့အာဖဂန်နိုင်ငံတွင်းကစစ်ဆင်ရေးတွေအဆုံးသတ်ခဲ့ပြီးနောက်တစ်နှစ်ကြာမှာတော့နိုင်ငံကိုအာဖဂန်တပ်ဖွဲ့တွေကိုယ်တိုင်ကာကွယ်နိုင်ဖို့ကြိုးစားလှုပ်ဆောင်နေကြချိန်မှာ NATO ကသူတို့ကိုလေ့ကျင့်သဏ္ဍာန်ပေးအကြံဉာဏ်ပေးရေးလုပ်ငန်းတွေပြောင်းပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကထုတ်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစည်းအဝေးသာတစ်ခုမှာလည်းအာဖဂန်တပ်ဖွဲ့တွေဟာရှင်းလင်းပြီးသားနယ်မြေတွေကိုထိန်းချုပ်နိုင်စွမ်းမရှိဖြစ်နေပြီးတော့ခုခံနေရတဲ့အနေအထားနဲ့နိုင်ငံတဝန်းကိုတက်တွေဖြန့်ချဖို့အစွမ်းမရှိသေးဘူးလို့ပြောပါတယ်ဒီနေ့အတွင်းမှာပဲထိခိုက်ကြဆုံးမှုကလည်း28ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့လည်းအစင်ခန်စာကပြောပါတယ်ခုနောက်ဆုံးတိုက်ခိုက်ခံရသူတွေထဲမှာတော့အမေရိကန်လေတပ်အမျိုးသားအဆောင်တပ်ဖွဲ့ဝင်အဖြစ်တောင်ဝန်ချခံရတဲ့နယူးယောက်အရေးယာရှိတဦးလည်းပါဝင်ပါတယ်ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကတော့ပြောထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။အာဏာရတရုတ်ကွန်မြူနစ်ပါတီကိုပြစ်တင်ဝေဖန်ထားတဲ့ကြေညာချက်တွေထုတ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ထင်ရှားတဲ့တရုတ်လူ့အခွင့်အရေးရှင်တွေပူစီချမ်းကိုတရားရုံးကဆိုင်းငံ့ထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်တာကြောင့်ဒီကနေ့အင်္ဂါနေ့မှာပဲသူလွတ်မြောက်လာမယ်လို့ခန့်မှန်းရပါတယ်။အသက်50အရွယ်ပူစီချမ်းဟာလူမျိုးရေးအမုန်းပွားအောင်လှုံ့ဆော်မှုအငင်းပွားရံများအောင်ဆွပေးမှုတွေမှာပြစ်မှုထင်ရှားတယ်လို့တရားရုံးကအမိန့်ချခဲ့တာဖြစ်ပါတယ်။ဆိုင်းငံ့ပြစ်ဒဏ်နဲ့လွတ်မြောက်လာပြီးမဲ့3နှစ်တာကာလအတွင်းရဲတွေရဲ့စောင့်ကြည့်ချက်မှတ်မှုအောက်မှာထားရှိပြီးရှင့်နေလိုက်ခွင့်တားမြစ်ခံရမှာလည်းဖြစ်ပါတယ်။ ပူးစီချံလွတ်မြောက်လာမဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ AI ရဲ့တရုတ်ဆိုင်ရာသုတေသနမှုဝလျန်နီးကကြေညာချက်တစောင်းထုတ်ချီးကျူးထားပေမဲ့တရားစီရင်ချက်ကပူးစီချံအပေါ်တရားမျှတမှုမရှိတာသိသာတယ်လို့ပြောဆိုလိုက်ပါတယ်ရှင်းနေပူဟာနာမည်ကြီးအတိုက်ခံအမှုပညာရှင်အိုင်းဝေဝင်းနဲ့အလုတ်ကျန်းစခန်းတွေမှာအကျဉ်းချနေသူတွေအတွက်အမှုလိုက်ပေးတဲ့အတွက်လူသိများလာခဲ့တဲ့လူခွင့်ရေးရှင်နေဖြစ်ပါတယ်။1989ခုနှစ်တျန်နင်မင်းရင်ပြင်းမှာဒီမိုကရေစီရဲ့ဆန္ဒပြသူတွေဖြိုခွင်းခံခဲ့ရတဲ့25နှစ်ပြည့်နှစ်ပတ်လည်ပွဲတက်ရောက်ခဲ့ပြီး2014ခုနှစ်မေလမှာပူးစီချံဖမ်းခံခဲ့ရတာဖြစ်ပါတယ်။19လကြာထိမ့်သိမ်းခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ကမှသူ့ရဲ့အမှုကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်။အမေရိကန်အပါအဝင်နိုင်ငံခြားတန်တမန်တွေသတင်းထောက်တွေကိုတရားခွင်ကိုလာရောက်ခွင့်မပေးဘဲသူ့ကိုထောက်ခံသူတွေသတင်းထောက်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားမှာလည်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။
ကွာမာလူရဲ့ထူထပ်ဆုံးမြို့ကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဘေကျင်းမြို့နဲ့အိန္ဒိယနိုင်ငံကနယူးဒေလီမြို့တွေမှာအင်္ဂါနေ့တုန်းကတော့မိခိုးမျိုးတွေအကြီးအကျယ်ပိတ်ဖုံးနေပြီးတော့အနေနဲ့ဖြစ်နိုင်ဆုံးအဆင့်ကိုအများကြီးကျော်လွန်နေပြီလို့အဲ့ဒီမြို့မှာရှိတဲ့လေတုသန့်စင်မှုလေးလာစောင့်ကြည့်ဌာနတွေကထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့တလနဲ့အင်္ဂါနေ့တွေမှာလေတုညဉ့်ဉန်းမှုအန္တရာယ်သတိပေးချက်ကိုဒုတိယအကြိမ်ဖြစ်ထုတ်ပြန်လိုက်တာကြောင့်ဘေကျင်းမြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့စစ်ရုံတွေကိုကုန်ပစ္စည်းထုတ်လုပ်တာတွေလျှော့ချဖို့ဒါမှမဟုတ်ပိတ်ပစ်တာတွေလုပ်ဖို့နဲ့ဘေကျင်းမြို့တော်ကကားအစင်းရီထောက်ဘက်ကိုရထားဖို့အပြင်ကျောင်းတွေပိတ်ပစ်ဖို့အထိပါအမိန့်ထုတ်ခဲ့ရပါတယ်ဘေကျင်းမြို့မှာပထမအကြိမ်လေတုညဉ့်ဉန်းမှုအန်ဒီရဲ့သတိပေးချက်ကိုတော့ပြီးခဲ့တဲ့ဒဇင်ဘာ9ရက်နေ့ကထုတ်ပြန်ခဲ့တာပါအင်္ဂါနေ့အခင်းအစောပိုင်းတုန်းကတော့ဘေကျင်းမြို့လေကောင်မှာရှိတဲ့လေတုတန့်စင်မှုအညွန်ကိန်းဖော်ပြချက်တွေအရအစုပ်ကိုထိခိုက်စေနိုင်တဲ့လေတုတွေကအမုံမွားတွေဟာ1ကုဗမီတာမှာ400မိုက်ခရိုဂရမ်ထက်ကျော်လွန်နေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမှာဆိုရင်လေလေတုညဉ့်ဉန်းမှုတွေတစ်ခါပြန်ဖြစ်လာနေပြီးတော့အခုဆိုရင်ကမ္ဘာမှာအဆိုးဆုံးဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။လေတုညဉ့်ဉန်းမှုကြောင့်အိန္ဒိယနိုင်ငံမြို့တွေကလူတွေရဲ့သက်တမ်းတွေတိုးလာတာဟာအိန္ဒိယနိုင်ငံရဲ့စီးပွားရေးကိုတစ်နှစ်မှာအမေရိကန်ဒေါ်လာ18ဘီလီယံထိခိုက်စေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်မှာခန့်မှန်းလိုက်ပါတယ်ခင်ဗျာ။
အာရှစီးပွားရေးအင်အားကြီးဂျပန်နဲ့တရုတ်နှစ်နိုင်ငံကြားကာလရှည်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်အတွင်းကလူမနေတဲ့ကျွန်းစုတွေအနီးမှာလက်နက်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကရေရင်တစ်စင်းကိုတွေ့ခဲ့ရတယ်လို့ဂျပန်ဘက်ကပြောပါတယ်ဂျပန်ဘက်ကဆန်ကကူလို့ခေါ်ပြီးတရုတ်ဘက်ကဒိုင်အိုယူလို့ခေါ်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနားမှာတင်မော်တစဉ်ခုံမောင်းနေတဲ့ဓာတ်ပုံကိုဒီကနေ့မှပဲဂျပန်ကမ်းခြေဆောင်တပ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေအနီးမှာလက်နက်တင်ဆောင်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကတင်မော်တစဉ်ခုံမောင်းနေတာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။
SpaceX ကုမ္ပဏီကသူတို့ရဲ့အာကာသလုပ်ငန်းစဉ်တွေကိုတလနေ့ညပိုင်းမှာပြန်လည်စတင်လိုက်ပြီးအောင်မြင်မြင်နဲ့လွတ်တယ်နိုင်ခဲ့သလိုဂျိုဒူးလွတ်တယ်တဲ့နေရာမှာအသုံးပြုတဲ့ဒုံးပြန်ကိုလည်းမြေပြင်ကိုအောင်မြင်စွာပြန်ဆင်းသက်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့6လကသူတို့လွတ်တင်လိုက်တဲ့ဒုံးပြန်တစ်စင်းလေလူထဲမှာပောက်ကွဲသွားပြီးတဲ့နောက်ဒါဟာပထမဆုံးအချိန်အာကာသတဲကိုပြန်လည်လွတ်တင်တာဖြစ်ပါတယ်။ Falcon ဒုံးပြန်ဟာ Florida ပြည်နယ် Cape Canaveral အငူမှာရှိတဲ့ American အာကာသဒုံးပြန်လွတ်တင်ရေးစခန်းကနေပြန်ဆန်းခဲ့တာဖြစ်ပြီးသူဟာ Ofcom ဆက်သွယ်ရေးကုမ္ပဏီရဲ့ဂျိုဒူးအသေးစားဆက်တစ်ခုကိုတင်ဆောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ငေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရွင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့ဥပက်ထရစ်ဂွန်ဂျာလီကိုဒီကနေ့၈ချိန်မြောက်တရားရုံးထုတ်စင်မှာတတ်တေခံအဖြစ်တင်ထားတဲ့ပစ္စည်းတွေနဲ့တရားရုံးကိုတင်တဲ့အထောက်အထားတွေကန့်ညင်မှုမရှိဘူးလို့အကျိုးဆောင်ရှင်တွေကဆိုပါတယ်။ဒါအပြင်သူ့ရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့ထောင်ဆရာဝန်ရဲ့ထွက်ဆိုချက်ကိုခွင့်ပြုထားပေမလို့အလုပ်မအားတာကြောင့်ဆရာဝန်လာရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးထားပါတယ်ရှင်။
တမရော်ကာကွယ်ရေးဦးစီးချုပ်ကိုတယောထားတဲ့ဓာတ်ပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲဆိုခြင်းခံထားရတဲ့ဥပက်ထရစ်ကွန်ဂျာလီကိုဒီကနေ့လှိုင်မြို့နယ်တရားရုံးမှာ၈ချိန်မြောက်ရုံးထုတ်ဆစ်ဆဲခဲ့တာပါဒီကနေ့မှာတော့တရားလိုဘက်ကတက်သေးအမှုစစ်အရာရှိကိုစားရဲရှာရှိတူအုပ်ကိုဆစ်ဆဲခဲ့ရလဲဖြစ်ပါတယ်ဒီကနေ့တရားလိုဘက်ကတင်ပြခဲ့တဲ့တက်သေးအထောက်အထားတွေဟာခံလို့မှုမရှိဘူးလို့ဥပက်ထရစ်ကွန်ဂျာလီရဲ့ရှင်းနေဖြစ်သူ UL Conrain Ban ကပြောပါတယ်
သူရတဲ့ဘာစစ်လဲဆိုတော့ကျွန်တော်တို့ဒီမှုစေရာကြီးကိုစစ်လက်တဲ့ခါကျတော့အကြံပြင်းပါပေါ်ပေါက်လဲဆိုတော့ဒီစုစီရနေတိတ်ထားတဲ့ဆဲလ်ဖုန်းနဲ့လက်ပ်တော့နဲ့ကိုရန်ကုန်တိုင်းစစ်ဆန္ဒချုပ်ကတောင်းတဲ့အတွက်ရန်ကုန်တိုင်းစစ်ဆန္ဒချုပ်ကို2ရက်ခန့်ဆွဲပြောင်းပေးခဲ့တယ်ဆိုတာသိပေါ်ပေါက်တယ်ပြီးတော့ဒုတိယတစ်ချက်ကတော့ ကျွန်တော်တို့စာဖွေတဲ့တွေကိုပြီးခဲ့တဲ့ရုပ်ကြိမ်ကဖြစ်တော့ပက်ထရစ်ကွန်ဂျာလီရဲ့ laptop နဲ့ဖုန်းကတွင်းတာထုတ်ထားတယ်ဆိုတာပဲ3ရက်နဲ့ပတ်သက်ပြီးတတိကံဖြစ်နေတိန်းနေလို့ပြောတယ်အဲဒါဆိုတိန်းတဲ့နေရာမှာပက်ထရစ်ကွန်ဂျာလီကအဲစာဖွေတဲ့ရရကလူကြီးရှေ့ဒီနေ့ရောက်ရဲ့ရှေ့မှာပဲလက်မဲ့ရေးထိုးထားတယ်ဆိုတာလည်းသူတို့ထွက်ဆိုသွားတယ်ဒါပေမဲ့ဒီနေ့တရားရုံးကိုတင်တဲ့စာရွက်တွေကြည့်လိုက်တဲ့ခါကျတော့ကိုပက်ထရစ်ကွန်ဂျာလီရဲ့လက်ရေးလက်မှတ်တွေမပါဘူးဆိုတော့စစ်ဆေးတွေးကြည့်ရတယ်
ဆိုတော့ဆရာတို့ဘက်ကတော့အဲ့ဒါနဲ့ပတ်သက်လို့တစုံတရာသူတို့ကိုပေါ့လေ complaint လုပ်တာတွေရှိပါလားခင်ဗျအ
ဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဲ့ဒီမှုစရာချိုးစစ်ဆေးပြီးတဲ့ခါကျတော့အဲ့ဒီအချက်အပါဝင်ပေါ့တဲ့နေအချက်တွေရကဆွဲချက်မတင်မီနဲ့တင်ချင်လွတ်ထိုက်ကြောင်းလျှော့လက်ချက်တင်တယ်တစ်ဖက်ကတော့ဒါဆွဲချက်တင်ထိုက်တဲ့ဒီအထောက်အထားတွေတွေ့ရှိရတဲ့ဆွဲချက်တင်ရမယ်ဆိုပြီးတော့လျှော့လက်တင်ပြတယ်အဲ့နောက်ရုပ်ချင်းဆိုင်ရောဒီဆွဲချက်နဲ့ပတ်သက်ပြီးတော့အမိန့်ချမှာပေါ့
ဘန်းနာရင်ကျက်ယောဂါကြောင့်ကျမ်းမာရေးအခြေအနေဆိုးဝါးနေတဲ့ဥပက်ထရစ်ဂွန်ဂျာလီဟာအမခန့်ရဖို့အကြိမ်ကြိမ်လျှောက်ထားခဲ့ပေမဲ့လက်ရှိအချိန်ထိတော့မရသေးပါဘူး။ပြီးခဲ့တဲ့တစ်ခေါက်ယုံချင်းမှာတော့ဆရာဝန်ရဲ့ထွက်ဆိုချက်ကိုခေါ်ယူစစ်ဆေးဖို့အတွက်တရားရုံးကခွင့်ပြုထားပါတယ်။ဒါပေမဲ့လည်းထောင်ဆရာဝန်ကဒီကနေ့မှလာရောက်ခဲ့ခြင်းမရှိဘူးလို့ဥအက်ခရင်ဘန်ကဆက်ပြောပါတယ်
။သုံးနေပါကျမ်းမာရေးအခြေအနေကတော့မကောင်းသေးဘူး။ဒီနေ့မှန်တကယ်တော့ဒီထောင်ဝဆရာဝန်ကိုပြစ်ဖို့အတွက်ကိုကမ္ဘာသာဆက်ခေါ်ထားပေမဲ့ထောင်ဝဆရာဝန်ကအလုံးမအားတဲ့အတွက်ခွင့်တိုင်ပါတယ်။အဲ့ဒါဒီနေ့မစစ်ဖြစ်ပါဘူး။အဲနောက်ရုပ်ရှင်ကြရင်တော့ကျွန်တော်တို့ဒီလိုင်မျိုးနဲ့ဒီလည်းတော့ဆရာဝန်နဲ့စစ်ဖို့အတွက်ကျွန်တော်တို့တမန်စာဆက်နားပါတယ်
။ကချင်တိုင်းရင်သားဥပက်ထရစ်ခွန်ကြားလီဟာလက်ရှိအချိန်ထိကျန်းမာရေးကောင်းမွန်ခြင်းမရှိသေးသလိုထောင်စီးရောအထူးကျန်းမာဆောင်မှာပဲတင်ထားရဆဲလည်းဖြစ်ပါတယ်။သူ့ရဲ့အမှုနဲ့ပတ်သက်လို့ဒီဇင်ဘာလ28ရက်နေ့ကျမှဆွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်မှာလည်းဖြစ်ပါတယ်။သူ့ကိုဆွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကကြည့်ရဆိုရင်တော့ထောင်ဒဏ်3နှစ်ဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ဒဏ်နှစ်လုံးဖြစ်စေချမှတ်နိုင်မှာလည်းဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေရဲ့အမြင်က
အဲကျွန်တော်မြင်တာကတော့ဒီသူ့ကွန်ဂျာလီဒီ post ကိုတင်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထောက်အထားလုံးလုံးတင်ပြထားတာမရှိဘူးဆိုတဲ့အတွက်ကြောင့်တင်ဆက်တဲ့အဲ့ဒါဆိုကျွန်တော်ချက်လက်တင်ပြခဲ့တာပါ။ကျွန်တော်တို့ကပြန်ပြတတ်မှုကိုတော့စောင့်မျှော်နေပါတယ်။
ဥပက်ထရစ်ကွန်ဂျာလီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုပ်ပုံကိုကချင်လုံးကြီးဝတ်ထားတဲ့အမျိုးသားတယောက်ကခြေထောက်နဲ့ကန်နေတဲ့ဓာတ်ပုံကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်တက်နယ်ဦးစီးရရှိဒုတိယဗိုလ်မှူးကြီးမင်းထွတ်ကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။အလားတူပုံမှန်နဲ့တရားစွဲဆိုခြင်းခံထားရတဲ့မချောစန်နီတွန်းခေါ်ချစ်သမီးကိုလည်းဒီဇင်ဘာလ28ရက်နေ့မှာမင်းချမှာဖြစ်ပြီးတော့အမှုအသွားလာကောင်းမွန်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြသွားပါရှင်ခုတော့လေဗရောင်းအောင်ကျင်းနေစီမံငင်းတင်ဖက်အလဲပေးချင်ပါတယ်စကိုင်းတိုင်းရင်းမာပင်ခရိုင်ဆာလန်ကြီးမြို့နယ်ထဲကလေဗရောင်းအောင်ကျင်းနေစီမံငင်းကိုကန့်ကွက်ခဲ့တဲ့တောင်သူတူအုပ်ကိုလုံခြုံရေးဝန်ထမ်းတွေပြစ်ခတ်ခဲ့တာတနစ်ပြည့်တဲ့အထိအမှုမှမပေါ်သေးတဲ့အတွက်ယာနဲ့ချီတဲ့လေဗရောင်းအောင်ကဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအချိန်နဲ့အသေးစိတ်ကိုတော့ထိုင်းချီဆိုင် VOA သတင်း6မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
သိသိခံနိုင်ရတဲ့လေယာဉ်မြေတွေပြန်ရဖို့အတွက်တောင်းဆိုရင်ပြီးခဲ့တဲ့နှစ်ကလုံခြုံရေးဝန်ထမ်းတွေရဲ့တနက်နဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးခဲ့ရတဲ့တောင်သူတို့အုပ်ဖြစ်တဲ့ဒေါခင်ဝင်းရဲ့အမှုဟာတနှစ်ပြည့်တဲ့အထိအမှုမှန်ပေါ်ပေါက်ခြင်းမရှိသေးတဲ့အပြင်ကျင်းလီစီမံကိန်းကိုဆက်လက်လှုပ်ဆောင်နေတဲ့အတွက်ယာနဲ့ချီရှိတဲ့ဒေသခံတွေကဒီကနေ့မှကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကနိနာချင်းမြူထားတဲ့တောင်သူတွေရဲ့မြေယာတွေကိုသိမ်းယူပြီးခြံစည်းရိုးခက်ရာကနေဒေသခံတွေကဆန္ဒပြတဲ့အတွက်လုံခြုံရေးဝန်ထမ်းတွေကတနက်နေ့ပြစ်ခတ်လို့ပြီးခဲ့တဲ့နှစ်ကဒေသခံတောင်သူဒေါခင်ဝင်းတည်ဆုံးခဲ့ပြီးဒေသခံတချို့လည်းတနက်ဒဏ်ရာတွေရခဲ့ကြတာပါဒီအမှုနဲ့ပတ်သက်လို့တစ်နှစ်ကြာတဲ့အထိအမှုမှာပေါ်ပေါက်ခြင်းမရှိသေးတဲ့အပေါ်မှာတမီးဖြစ်သူမတ်ဝင်းခိုင်ကအခုလိုပြောပါရယ
်ခုချိန်ကြီးတော့ဗမာကိုလောက်တာမရှိသေးပါဘူးရှင်ဒီနေ့ကပြည်တော်မှာဒီမှာပြောချင်တာကတော့အမှုမှာပေါ်ပေါက်ရေးရယ်ဒီကျင်းကြီးစီမံကိန်းဖြတ်တဲ့ဦးရယ်ပြောချင်ပါတယ်ရှင
်ဒီအမှုနဲ့ပတ်သက်လို့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုမြန်မာနိုင်ငံရှင်းနေများကွန်ရက်နဲ့မိသားစုဝင်တွေကတရားလိုလုပ်ပြီးတရားစွဲဆိုခဲ့ပေမဲ့ပေချခံခဲ့ရတယ်လို့တည်ဆုံမှုနဲ့ပတ်သက်လို့လည်းတနှစ်ကြာတဲ့အထိအမှုကစစ်ဆင်းနေသေးဖြစ်တယ်ဆိုပြီးဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်
။ဒီအရောကဘာပြောလဲဆိုတော့ဒေါ်ချင်ဝင်းတည်ဆုံမှုဟာသမရတိုင်းတည်ဆုံမှုမျိုးပဲတရားရှိမှန်တည်ဆုံတယ်လို့ပဲပုံသက်တယ်ပေါ့နော်။အဲလိုပုံသက်ပြီးတော့ဒီတည်မှုတည်ခြင်းကိုအဆုံးဖြတ်ပေးလိုက်တယ်။ဒီသမရတိုင်းနေရာမဟုတ်ဘူးဆိုတဲ့အတွက်ကြောင့်အဲလိုရေးစကားဘာလို့လဲဆိုတော့ဒီကမှုချုပ်ပြီးတော့ဘဝနဲ့အဲ့ဒီမှုကိုပြန်ဖွင့်ဆိုတော့ရဲအင်ကွာရီလုပ်ပြီးတော့ ဆုံးရန်ဆွသေးနေတဲ့အဖြစ်ဖြစ်နေတော့ကျွန်တော်နဲ့ပတ်သက်ဒီဝါလူမျိုးကိုလည်းဒီနေ့ဒီအဆစ်စီနေရပဲရှိသေးတယ်အင်္ဂလိပ်ဖွင့်လာတာအဲ့မှာလက်စည်းအဝင်ကြီးပါတယ်ဝါကောင်ကတာဝန်ရှိတဲ့သူတွေပါတယ်ခရိုင်ရဲဘူးပါတယ်အဲ့လိုတိုင်ရည်တွေဖွင့်ရတာအဲ့လိုတိုင်ရည်တွေမှာအဲ့ဒီလူတွေနာမည်ပေါ်ပြီးတော့ဖွင့်ရတာခရိုင်ရဲဘူးလည်းပါတယ်အဲ့အဲ့လိုဖွင့်ပြီးတိုင်တဲ့အခါမှာသူတို့ကဒီဟာလက်ခံလို့မရဘူးအဲ့ဒီမူစီကဖွင့်ထားတဲ့အတွက်ဆိုပြီးတော့ဖွင့်လာကိုပြန်ပြီးတော့လက်မခံပဲညှိပေးခဲ့တာပေါ့နော်ရေစကန်
းလူရင်အားစိတ်အင်အားတွေကိုတုံးပြီးတော့လှုပ်ဆောင်နေတဲ့ကျင်းနီစီမံကိန်းကိုဒေသခံတွေကလည်းနီးအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ဃာနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့တာပါဒီဖြစ်ရအပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်က19ရာခိုင်နှုန်းနဲ့မြန်မာဝါပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာညစ်နာကြီးပေးခဲ့ပေမဲ့တန်ရာတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။လက်ပရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အနာပိုင်တွေကတော့ဒီစီမံကိန်းနယ်မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင်
။လက်ပရောင်းတောင်ကျင်းနီစီမံကိန်းဖက်မှာဒေသခံတွေဆန္ဒပြကြတဲ့သတင်းကိုမအေးအေးမာကမင်းမြန်တင်ပြတော့ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့စီရဲမတီမငိန်ဖြစ်နေတဲ့ရှမ်းပြည်နယ်ရင်းကလူအခွင့်ရေးချိုးဖောက်ခံရတဲ့သတင်းဖက်အလစ်ပေးချင်ပါတယ်။ရှမ်းပြည်နယ်အတွင်းစီရဲပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာမြမတက်မတော်ကနေလူအခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်ပြီးရှမ်းလူအခွင့်ရေးမန်နိုင်အဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ခဲ့ပါတယ်။စီရဲပဋိပက္ခဖြစ်ပွားရာဒေသမှာကျေးရွာတွေကိုမိရှို့ဖျက်ဆီးတာ၊ဒေသခံတွေကိုပေါ်တာလမ်းပြအဖြစ်အတင်းအဓမ္မခိုင်းစေတာတွေရှိနေတယ်လို့လည်းရှမ်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုမှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘရူမြို့နယ်အတွင်းကဗန်ကန်းကျေးရွာကိုမြန်မာစစ်တပ်ကနေနိုဝင်ဘာလလယ်လောက်မှာရွာလုံးကျွမိရှုဖျက်ဆီးခဲ့တယ်လို့ရှမ်းလူခွေးရေးဖွဲ့တွေကပြောပါရယ်။အင်ချီ45အင်ရှိတဲ့ဗန်ကန်းကျေးရွာကိုဒေသတွင်းလှုပ်ရှားနေတဲ့တောင်းပလောင်တပ်ဖွဲ့ကိုထောက်ပံ့နေတယ်ဆိုတဲ့အကြောင်းပြချက်နဲ့မိရှုဖျက်ဆီးခဲ့တယ်လို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခွန်မိုင်ကအခုလိုပြောပါရယ်။
ကျွန်တော်ဒီကြားရတဲ့အချိန်ကြီးတော့ပမာဏစစ်ဆန်နေပြီးတော့တောင်းရွာလာပြီးတော့မိချုပ်ပြစီတယ်ဆိုတော့ဒါလည်းလူကြီးချိုးပေါင်းခြင်းဖြစ်တဲ့
။ဒါပြင်ပန်ကန်းကျေးရွာသားတို့ကိုမြန်မာစစ်တပ်ကနေလမ်းပြအဖြစ်အသိအဓမ္မစီခိုင်းခဲ့တယ်လို့လည်းဆိုင်းခုံမိုင်ကပြောပါရယ်
။ဒီမှာပမာဏစစ်ဆန်နဲ့တန်းတိုးတာပေါ့။အဲ့ချိန်မှာဒီပမာဏစစ်ဆန်နေပြီးတော့သူ့ကိုခေါ်ဆောင်ပြီးတော့အသိအဓမ္မပေါ်တာဆွဲတာပေါ့လေ
။လမ်းပြအဖြစ်အသိအဓမ္မစီခိုင်းခြင်းခံခဲ့ရတဲ့မိုင်းအိုက်လှကိုမြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တယ်လို့လည်းရှမ်းလူကူရေးဖွဲ့တွေကနေထုတ်ပြန်ထားပါရယ်။ရွာမိရှုခံထားရတဲ့ဗန်ကန်းကျေးရွာသားတွေအနေနဲ့ဒီဇင်ဘာလ၈ရက်နေ့ကနေစပြီးရွာနဲ့တမိုင်ခန့်ဝေးတဲ့နေရာတက်မှာရွာတက်တည်ဆောက်နေစေလို့လဲရှမ်းလူခွေးရေးမှန်တိုင်ဖို့ရဲ့ပြောရေးစုခွေးရှိသူစိုင်းခုံမိုင်ကပြောပါရယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းကြေးတီမိုင်းရှူဒေသကစစ်ပြေးတုကတဲ့3000နီးပါးဟာနေရာရင်းကိုပြန်ဖို့မြန်မာစစ်တပ်ကနေဟန်တာပိတ်ပင်မှုတွေရှိနေခဲ့တယ်လို့ဆိုပါရယ်။3000ကျ
ော်ကဝမ်ဝါရဲ့ဟိုက်ပါရဲ့မိုင်းရှိရအဲ့တုန်းကတော့ကြံနေတယ်ကြံနေတယ်တော်တော်များများပြန်သွားပြီအဲပြန်တော့လည်းသူတို့တွေကစစ်တပ်နဲ့တိုးတော့အဲသူတို့တင်းလို့စစ်တပ်ကပြောရမလို့သူအမေနဲ့ပြန်လာလဲပေါ့ပြန်လာလဲပြန်သွားသူတို့ကမောင်းထုတ်တယ်ပြန်သွားတာကလူပေါင်း900ကျော်တယ်နော်မကူးနေလို့ခေါ်တယ်အဲ600ကျော်ရှိတယ်ဒီကနေ့သူတို့ပြန်လာရတယ်ပြန်လာတော့ကျမတို့ဒုက္ခတယ်ပြန်လည်းနေရာချတာကြီးကုန်ပြင်းနေသူတို့ပြန်ပြီးယူအားဟောင်းတရားမှာပြန်လည်းနေရာချပေးတယ်သူတို့တွေနော်
နေရရင်းကိုပြန်ဖို့ပိတ်ပင်ခံရမှုအခြေအနေကိုတော့ရှမ်းလူခွေရေးဖွဲ့တာဝန်ခံရိဟန်ဖကပြောဆိုခဲ့တာပါစစ်ဖေးချောင်းကုန်းနေနဲ့နံပါမုံကြည်ရသားတွေဟာနေရရင်းကိုပြန်မှာမြန်မာစစ်တပ်ကနေဟန်တားခဲ့တဲ့အတွက်လက်ရှိမန်ရှူစစ်ပြေးဒုက္ခတဲ့စခန်းနဲ့ဟိုင်းပါဒုက္ခတဲ့စခန်းတွေမှာတောင်းတင်နေစေလို့ရိဟန်ဖကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းဒေသမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားအခုလပိုင်းတွေတွင်စစ်ရေးသိမ်းမှမှုတွေမရှိတော့ပေမဲ့နှစ်ဖက်သဘောတူညီချက်အတိုင်းမိုင်းရှူမိုင်းနောင်ကာလန်တောင်ပတ်ချမ်းကနေအပြန်လှန်တိုက်ရုပ်သိမ်းနိုင်ခြင်းမရှိသေးပါဘူး Zambian apa tak tiga ni tahun hari mimiu bunyi ha. Tiada kan dia lu kuen tua lagi makhluk itu si relu. Masih tiada kan. Shantai ini dah mian ti mukresi fajar bahu komedi sainthun ega kulu biawar eh.
มันเอาดีกว่าเดี๋ยวนั่นเป็นเรื่องอะไรไม่อยู่ในนี้เดี๋ยวช่วยเราดูด้วยดีกว่าเนี่ยเดี๋ยวที่ว่าเราไม่อยากที่เราจะไม่อยากสร้างชีวิตเราถึงจะดีใจนะเราดูมูกาลาตัวเลยที่เชียงใหม่เชียงคุยดีบาลีเนี่ยที่เชียงรายมองว่าจะมาในที่นี้ว่าอีกเช่นเดียวกันเลยที่เดิมนะและชีวิตเชียงใหม่เนี่ยตัวเองมันยามาสู้ยันเนี่ยเอ็นซีเอพีเนี่ยเล่นมาอีทูบีเนี่ยน่าไปมาตอนมาเชียงใหม่ตั้มเราอาซีเอสเอสเอสเอสเนี่ยตั้งพวกพี่พวกมูมาชีต
ါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားတဲ့လက်နက်ကိုင်ပြစ်ပခတ်တွေမှာဒေသခံတွေကိုပေါ်တာဖြစ်တော်လကောင်းအကာအကွယ်ဖြစ်တော်လကောင်းအသုံးပြုနေတာတိုင်းရင်းသားတွေရဲ့ခြေဝါတွေကိုမြေလံမီးရှို့တိုက်ခိုက်တဲ့လို့ရတဲ့ကိုရပ်တန့်ပေးဖို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ကနေဒီစင်မလ22ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စမင်းမြန်တင်ပြသွားတော့ပါရှင်ခုတော့နှစ်တကူအကျိုးသချင်းတစ်ပုတ်ထုတ်လွှင့်ပေးပါမယ်တဒရှင်များရှင်ဆောင်းနေနေဝေတဲ့ဒီရသည်ရောက်တိုင်းဒီရသည်ကိုခန်းစားရစ်ဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ Taylor Swift ပါဝင်သီဆိုထားတဲ့ Santa Baby ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှငVOA မြန်မာပိုင်းကအခုထုတ်လင်းပေးလိုက်တဲ့သတင်းချင်းလက်ဆောင်ကိုသောတာရှင်တွေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လင်းပေးနေပါရယ် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်0932318555လေးကိုခေါ်ဆိုနိုင်ပါရယ်ကျမတို့ VOA American အတန်ရဲ့ဒီကနေ့ညဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါရယ် VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းည9နာရီမှာ Asia Set 7ကနေတိုက်ရိုက်ထုတ်လင်းပေးနေပါရရှင်။ VOA ကို Internet ကနေဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ22ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
တဗရာဥပမာအနေနဲ့တဗရာတာဝန်ထမ်းဆောင်ရတဲ့နောက်ဆုံးနှစ်ပိုင်း2015ခုနှစ်အတွင်းကမ္ဘာမှာရှိတဲ့အဓိကကြတဲ့ဒေသတွေမှာအမေရိကန်ပြည်ထောင်စုရဲ့ခန့်ကန့်တာပိုပြီးခိုင်မာအောင်ပြန်ပြီးပုံဖော်နိုင်ရေးအဓိကအာရုံစိုက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတဗရာဥပမာရခဲ့တဲ့တန်တမန်ရေးအောင်မြင်မှုတွေနောက်ကြံနေသေးတဲ့ကမ္ဘာရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့လေးလာသုံးသပ်သူတွေရဲ့အမြင်တွေကို VOA အင်ဂျီရောသတင်းတောက်အရူပန်ဒဲကသတင်းပေးပို့ထားပါတယ်။ရာဇူးနှစ်ဝက်အတွင်းပထမဆုံးအကြိမ်ဖြစ်ကျူဘားနိုင်ငံမြို့တော်ဟာဗာနာမှာအမေရိကန်တန်ရုံဖွင့်လှစ်ခဲ့ပြီးအမေရိကန်အလံလွှင့်တင်ခဲ့တာကိုသမ္မတဥပမာရဲ့2015ခုနှစ်အတွင်းသံတမန်ရေးအောင်မြင်မှုအဖြစ်သတ်မှတ်ထားပါတယ်သမ္မတဥပမာကိုယ်တိုင်ခုလိုပြောခဲ့တာ
The United States has agreed to formally reestablish
ကျူဘားသမ္မတနိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးပြန်လည်ထူထောင်ဖို့နိုင်ငံလုံးမှာတန်ရုံတွေပြန်ပြီးဖွင့်လှစ်ဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါပြီ
။အီရန်နဲ့တမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရအောင်ဥဆောင်ကြိုးပမ်းခဲ့တာကိုလည်းအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်သမ္မတဥပမာကပြောဆိုခဲ့ပါတယ်။
This deal demonstrates that American diplomacy
အမေရိကန်ရဲ့တန်တမာဆက်ဆံရေးနည်းလမ်းတွေကနေအတိတ်ပဲရှိပြီးစစ်မှန်တဲ့အပြောင်းအလဲတွေပေါ်လာအောင်လှုပ်ဆောင်နိုင်မယ်ဆိုတာဒီသဘောတူညီချက်ကပြနေပါတယ်။အပြောင်းအလဲတွေကကျွန်တော်တို့တိုင်းပြည်နဲ့ကမ္ဘာကိုပို့ပြီးလုံခြုံဘေးကင်းစေဖို့ပါ။
Brookings Institute ကလေးလာစမ်းသစ်သူ Bruce Jones ကတော့တဗရာဥပမာရဲ့တန်တမာရေးအရဂျူပန်ချက်ဒီပေါ်အခုလိုသုံးသပ်ပါတယ်
If in the next year we see things moving in a positive direction
Now
even
Cuba now Ukraine အရေးအကောင်းဘက်ကိုဦးတည်တဲ့တိုးတက်မှုတွေရှိလာမယ်ဆိုရင်ကျွန်တော်တို့ကတဗရာဥပမာပြောခဲ့တာမှန်ခဲ့ပါလားလို့ပြန်မြင်ကြပါလိမ့်မယ် American ရဲ့နိုင်ငံရေးနဲ့တန်တမာဆက်ဆံရေးကအပြောင်းအလဲတွေတကယ်ပဲဖြစ်စေခဲ့ပါလားဆိုတာကိုတွေ့ရမှာပါ
ကျူဘာရေးအီရန်ရေးနောက်ပစိဖိတ်ရဝန်နိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ဒီပေါ်ကအောင်မြင်မှုအတိုင်းအတာကိုအကဲဖြတ်ဖို့ဆိုရင်တော့နှစ်နဲ့မဟုတ်ရင်တောင်လားနဲ့ချီစောင့်ကြည့်ဖို့လိုပါလိမ့်မယ်။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာရခဲ့တဲ့နိုင်ငံပေါင်း200လောက်ကြာတမိုင်းဝင်ရာသီဥတုသဘောတူညီချက်နဲ့တရုတ်နိုင်ငံနဲ့ဖန်လုံရင်တန်းဝေလျှော့ချရေးစည်းစံညီနိုင်နိုင်ခဲ့တာတွေကသမ္မတဥပမာရဲ့ကမ္ဘာတဝန်းစည်းရုံးနိုင်စွမ်းတန်တမာရေးအရလက်တော်ထိရောက်မှုကိုပြနေတာလို့ Bruce Jones ကသုံးသပ်ပါတယ
် United States and China the two biggest emitters in the world to agree on a bilateral approach to begin
ဖန်လုံရင်တန်းဝေအထောက်အစိုးနိုင်ငံနှစ်ခုဖြစ်တဲ့ American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကာဗွန်တန်းဝေလျှော့ချရေးနှစ်ဖက်သဘောတူညီချက်ဆိုတာကတကမ္ဘာလုံးနဲ့သက်ဆိုင်တဲ့စည်းစံညီနိုင်မှုပါဒီအဓိကနိုင်ငံကြီးနှစ်ခုအထူးတကားလက်တွဲဥဆောင်မယ်ဆိုရင်ဖြစ်နိုင်တယ်ဆိုတာကိုလည်းပြသလိုက်တာပါ
သမ္မတဥပမာအနေနဲ့2015ခုနှစ်တခုလုံးတန်တမာရေးကိစ္စတွေကိုအာရုံစိုက်နေကြမှာပဲအရှိအလေပိုင်းရေးကတော့သူတတန်းကုန်ခြံခဲ့မဲ့နိုင်ငံသားကြီးမူဝါဒအပေါ်မှာအကြီးအကျယ်စိန်ခေါ်မှုတစ်ခုအဖြစ်ဆက်ရှိနေပါသေးတယ် Center for American Progress ကဘိုင်ခရန်စင်းကတော့အခုလိုသုံးသပ်ပါတယ
် The disintegration of countries across that
strategic ဘာယူအားသိကိုရေးကြည့်တဲ့ဒေသမှာဒေသတွင်းနိုင်ငံတွေအားလည်းအကွဲအကွဲပြားပြားဖြစ်နေပြီးအမေရိကန်ပြည်ထောင်စုနဲ့ကဘာရဲ့ဒီအပေါ်မှာတုံ့ပြန်မှုတွေကလည်းတစ်ခါနဲ့တစ်ခါမတူပါဘူးဒီပြည်ပခါတွေကိုချက်ချင်းပြေလဲအောင်မမ်းမုတ်ကူးတာလိုမျိုးစီးမိလို့တော့ရှာနိုင်သေးမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်လီဗျားနဲ့ယီမင်ကအကြက်တဲနဲ့ပြည်ပခါတွေအီရန်နဲ့ဆီးရီးယားကစစ်သွေးကြောအဖွဲ့တွေပုံပြီးအင်အားကြီးထွက်လာတာတွေကြောင့်တမရတာဝန်ယူခဲ့စဉ်ကအရှိအလေပိုင်းဒေသစစ်ပွဲတွေဆုံးသက်ရေးဆိုတဲ့ယီမန်ချက်တွေထားခဲ့တဲ့တမရဥပမာအဖို့အခုတော့ဒီဒေသဆိုင်ရာပြဿနာတွေကြာသူကိုယ်တိုင်ထဲထဲဝင်ဝင်ပါနေရပါတယ်သူတမရတာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာလည်းအရှိအလေပိုင်းဒေသပြည်ပခါတွေကတော့တွင်းဝင်ခြံနေဦးမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတော့ပါရှင်ခုတခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပ
ါတရရှိမြက်မြမချိုင်းကုံဆုံးတော့မဲ့2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညဉ့်ညံ့ရေးစရဲကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုဖြစ်ခဲ့ဆုံးလဲဘယ်နေရာတွေမှာတော့အဆောက်အဆုံဖြစ်ခဲ့သလဲရှေ့လာမယ့်2016နှစ်တစ်ထဲမှာရောတိုးတက်မှုပဲဖြစ်ဖြစ်ဆက်ရုပ်မှုပဲဖြစ်ဖြစ်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ဒီပြီးခဲ့ဒီကုံဆုံးတော့မယ့်2015ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ဖြတ်သန်းမှုဟာအဆိုးနဲ့အကောင်ဘယ်ဟာပုံမလဲဆိုတာကိုကျွန်တော်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားအမြင်တွေကိုကျွန်တော်ကြားချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူဖွဲ့စည်းရာကိုမြားရေးရှိနေပါတယ်ကိုမြားရေးသဘောထားကိုရေဝီရကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ2015ခုနှစ်ဟာကျွန်တော်တို့အစိုးရကပို့သလားအကောင့်တွေကပို့သလားဘယ်လိုများတုံ့တက်မိလဲခင်ဗျာ
2015မှာတော့အကောင့်နဲ့အစိုးရကတော့ဒီဒွန်တွဲနေတာပဲလေဟိုရုပ်ပြက်ဆုံးရုပ်ပြက်ဆုံးနဲ့ဒီအစိုးရတန်းတစ်လျှောက်လုံးမှာဒီအစိုးရဆုံးဟိုဖြည့်ရတစ်ခုအနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြည့်ရတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့ Master 10ရက်နေ့ကဒီကျောင်းသားတွေကိုလက်ပံမှာအကြိုက်နဲ့ချူခွဲတဲ့ကိစ္စကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ကွင်းကွင်းပေါ်ညီမောင်းထုတ်ကြလိုက်တဲ့လုပ်ရတဲ့ဒါကတော့အဆိုးဆုံးပဲဒါကျွန်တော်မြင်တာကတော့ဗျာအဲ့တော့ဒါအဆိုးဆုံးပေါ့နော်အကောင့်ဘက်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတနိုင်ငံလုံးဆိုင်ရာချစ်ခတ်တိုက်ခိုက်မှုရဲ့ဆေးဆိုင်ရာစာချုပ်ကိုဒီစာချုပ်ကိုကျွန်တော်ဘာလို့ညွှန်ရလဲဆိုတော့ဒီစာချုပ်ဒီတိုင်းနာလက်နက်ကိုင်အဖွဲ့ကြီးတွေပဲကကုစားပြုထားတဲ့ NCCD နဲ့အစိုးရဘက်က UPWC နဲ့ပေါင်းဆွဲထားတဲ့မြန်မာနိုင်ငံရဲ့တမိုင်းစီရဲ့တခြားလုံးမှာသူဒါတော်များများဘူးလားနိုင်ငံရေးဒီဆွေးနွေးပွဲတွေဖြစ်ရှေ့ကိုဥတည်နိုင်တဲ့စာချုပ်တရားကိုပေါ်ထွန်းလာအောင်လုပ်ခဲ့ပြီးတော့မှအခွင့်ရှိခွင့်နဲ့လက်မထိုးတဲ့ကိစ္စဒါကတော့အကောင့်ဘက်ကမြင်တယ်မဖြစ်ဘူးအဖြစ်ဘက်ပဲပါတယ်တိုးတိုးလေဒါအကောင့်ဘက်ကဥတည်ရလို့ကျွန်တော်တို့မြင်ရတယ်နိုင်ငံရေးမှာတော့ကြာကျွန်တော်တို့ကနိုင်ငံရေးရသုံးသပ်တာဖြစ်တယ်ဒီဆိုအုပ်ချုပ်လို့မကောင်းဘူးဒီဆိုအုပ်ချုပ်လို့ကောင်းတယ်ဆိုတဲ့အမြင်မျိုးလည်းမရှိပါဘူးအဲ့တော့ဒီလိုပဲကျွန်တော်ပြောချင်တယ်အဲ့တော့2015ခုလုံးပြန်ချုံကြည့်မယ်ဆိုရှင်နိုင်ငံရေးဖြစ်ပေါ်တူတက်မှုမှာဖာစီထင်းမင်းခံရတဲ့ဥမာအားဖြစ်တော့မယ်ဆိုရှင်အခုဖြစ်ကုန်ပိုင်းလေးရောက်လာတဲ့ခါမှာဒီကျွန်တော်ပက်ဖစ်ခွန်ချာလီတို့ကိစ္စလူချစ်ပြီးကိစ္စရလူတွေပေါ်လာတာကပြည့်တယ်အရင်ကဖာစီထင်းမင်းထားတဲ့ကိုနေမျိုးစဉ်မတ်တော်ဦးကအဆရှိပုဂ္ဂိုလ်တွေလွတ်တော်ချင်းမရှိဘူးဒီဖြစ်ရတရားတော့တော်တော်ကိုဆိုရဲအဲ့တော့အကောင့်နဲ့ဆိုအာမတန်ပြောရမယ်ဆိုရှင်နိုင်ငံရေးဖြစ်ပေါ်တူတက်မှုအကျွန်းတရားနှီးကွေးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့ကျွန်တော်အဲ့ဒါတုံ့တက်တယ်အထူးခြားဆုံးအနေနဲ့အစိုးရရဲ့ထပ်ပြီးတော့မှဖဲချစ်တဲ့ဟာကိုပြန်ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒါအစိုးရသက်တမ်းတက်ဆောက်လို့မှတကယ်ကိုတမတမချာချာအတက်နိုင်လို့လုပ်သွားတဲ့လုပ်ရတစ်ခုဖြစ်တယ်ဆိုတာကိုလည်းကျွန်တော်အစိုးရကလေးစားအပြည့်မှပြုနေတာပါဟုတ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာတင်းနာဆရာကိုစောတက်ထွေးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ပြီးဒီ2015ခုနှစ်ထဲမှာအစိုးနဲ့အကောင်ဘယ်ဟာတွေပြူတယ်လို့ယူဆလဲခင်ဗျာ
2015ခုနှစ်မှာကျွန်တော်တို့နိုင်ငံရေးကောင်းမွန်တယ်လို့ယူဆတဲ့အရာ၃ချက်ရှိပါတယ်။နံပါတ်၁ကတော့ကျွန်တော်တို့ဒီနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာနိုင်ငံသားအားလုံးကကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံတစ်ခုထူထောင်ဖို့အတွက်ပြည့်ပြည့်စုံစုံပိုင်းဖြတ်ထားတယ်ဆိုတာကိုပြသလိုက်တာကျွန်တော်နံပါတ်၁ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်ပါတယ်။နံပါတ်၂ကတော့အခုကျွန်တော်တို့ဒီလက်ရှိကျွန်တော်တို့နှစ်ပေါင်းများစွာအာဏာကိုဆုပ်ကန်ခဲ့တဲ့ကျွန်တော်တို့တပ်မတော်ရဲ့တပ်မတော်မွေးဖွားလာတဲ့ပါတီတစ်ခုဖြစ်တဲ့ဒီကန်ပြောရဲ့ဒီကန်ပြောကနေပြီးတော့မှကျွန်တော်တို့ဟိုဆက်နွယ်နေတဲ့ဒီအင်အားစုကြီးပေါ့နော်အဲနှစ်ပေါင်း50လောက်ကျွန်တော်တို့ဒီနိုင်ငံတော်အာဏာကိုချုပ်ကန်ခဲ့တဲ့ဘဝဝိုင်းကြီးဟာအခု2015ခုနှစ်မှာတော့ဒီအနိုင်ရပါတီကိုအာဏာဆက်ပြောင်းပေးဖို့အတွက်ကိုသူတို့အနေနဲ့ပြင်ဆင်မှုရှိနေတယ်ဆက်ပြောင်းပေးဖို့လည်းသူတို့စူးစမ်းနေတယ်ဆိုရယ်တွေ့နေတဲ့အခါတစ်ခုချက်ရှိပါတယ်အဲ့ဒါဒုတိယချက်ပါတတိယချက်ကတော့ကျွန်တော်တို့90တော့အနိုင်ရပါတီဖြစ်တဲ့လူရတိပေါ်ဒီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဒီနဝတာအစိုးရကြားမှာမတူညီတဲ့နိုင်ငံရေးအနေနဲ့အမုန်းတရားတွေအာဃာတတွေရှိပါတယ်ဒါပေမဲ့အခုပြပေါင်း28နှစ်အကြာမှာတော့ကျွန်တော်တို့အဲ့အာဃာတတွေကိုချေဖျက်ဖို့အတွက်ကိုတပ်မတော်ရဲ့လက်ရှိခေါင်းဆောင်အနေနဲ့ဒီဘက်ကအနိုင်ရပါတီရဲ့ခေါင်းဆောင်တွေကသတိကြီးကြီးနဲ့ဆုံရှားဆောင်ရွက်နေတာကိုတွေ့ရပါတယ်ဒါကျွန်တော်တို့ဒီ2015မှာကောင်းမွန်တဲ့နိုင်ငံရေးလက္ခဏာ3ရပ်လို့ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တွေ့ရမှုဥက္ကဋ္ဌဥက္ကလည်းရောက်နေပါတယ်။တိုင်းသားနိုင်ငံရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့အတွက်ဥက္ကဋ္ဌဥက္ကရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်ဆိုတော့ဒီ2015ခုနှစ်မှာမြန်မာနိုင်ငံရဲ့ဖြတ်သန်းမှုဟာအစိုးရနဲ့အကောင်ရှင်ပြောမယ်ဆိုရင်ဘယ်အားပူတယ်လို့ဥက္ကဋ္ဌဥက္ကယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့
အဲ့ဒီမချက်ကိုမပြောခင်ကျွန်တော်မြင်းမြို့တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွေ့ပဲသူတွေဒီမူတစ်ကနေပြီးတော့ကျွန်တော်ယာယီကျွန်တော်ယာတူးရပ်ဆိုင်တာပါခင်ဗျာဒါကြောင့်အဲ့ဒီဟာမဟုတ်တော့ဘူးလို့ယာယီရပ်ဆိုင်ခြင်းခံရတဲ့ကောကဖြစ်တယ်လို့အဲ့ဒါပြင်ပြောခြင်းပါလေဟုတ
်ကဲ့ကျေးဇူးပါ
အခုမေးလိုက်တယ်2015မှာဒီအကောင့်နဲ့အဆိုးဆိုတဲ့နေရာမှာဒီ2015ကိုမကြည့်ဘဲနဲ့ဒီ2010ကနေ2015ကြာကာလတစ်ခုကိုဒီတပ်တန်းတစ်ခုဖြတ်သန်းတဲ့ချိန်မှာဒီအရွေးပေါ့လေဒီဗမာပြည်ရဲ့ဖြစ်စဉ်မှာအရွေးတစ်ခုကိုတိုးချင်းကလာတဲ့သဘောရှိတော့ဒီအရွေးရဲ့ဒီအဆုံးသတ်မှာတော့2015ဖြစ်လာတော့2015မှာကျွန်တော်တို့ကြံကြည့်တဲ့အခါကျတော့ဒီ၅နှစ်လုံးမှာကျိုးပန်းလာတဲ့ဒီရလတ်တွေဒီအနှစ်ချုပ်တွေကိုဒီ2015မှာလာရရရှိတယ်လို့ကျွန်တော်မြင်ပါတယ်။တိုင်းသားတွေဘက်ကပြန်ကြည့်မယ်ဆိုရင်ဒီဖက်ဒရယ်ပြည်တော်စုဒီဆောက်ရေးဆိုတဲ့အချမ်းချင်းပေါ်မှာပေါ့အခြေခံပေါ်မှာဒီ2010နဲ့2015ကြားမှာအနာရှိနေတဲ့အစိုးရကျတော့တမတော်တော့နေပြီးတော့ဒီအခဲနဲ့ဆိုတဲ့ပြည်တော်စုဒီဖောက်ရေးအတွက်ကိုဟောလာဒီတတိကိုပြုပြီးတော့ပါလာတဲ့ကျွန်တော်တို့ NCA ဆိုတဲ့တမန်ရောပြည်ခရဆယ်ကြီးဆမရီတူမှုဟာဒါ2015ရဲ့ဒီတတော်လေးချင်ရှားတဲ့အရလက်ကြီးဖြစ်ပါတယ်ဒီရလက်ကဘာကြောင့်ချင်ရှားလဲဆိုတော့လွန်ခဲ့တဲ့ဒီ2090 91တုန်းကဒီကကလှမ်းနဲ့တစ်ဖွဲ့ချင်းလှုပ်ထားတဲ့လျှို့ဝက်တိခါရတဲ့ဘောတူချက်တွေကတန်းကြီးတို့အကျိုးမရှိဘဲနဲ့တန်းကြီးကိုပြိပခါထဲမှာအယားကြီးဖြစ်ပြီးတော့ဒီမှာတဲ့ပြိပခါတွေတဖန်ပြန်ပေါ်လာတာလေးကိုသင်္ကန်းသာယူရင် NCE ဆိုတဲ့ဘောတူစာချုပ်အပေါ်မှာမဟုတ်နော်ဖက်တော့တူတဲ့အပြင်ဒီကင်းကထောက်ခံမှုနိုင်ငံတကာထောက်ခံမှုနဲ့ရရှိလာတဲ့ဒီစာချုပ်ရဲ့ဖြစ်ပေါ်မှုဟာကြီးမားတဲ့ကျွန်တော်တို့အောင်မြင်မှုဖြစ်ပါတယ်။ဟု
တ်ကဲ့ကျေးဇူးပါ။
အဲ့ဒီဒုတိယချက်ကကျွန်တော်ကောင်းတော်ကြီးပြောတဲ့အဲ့မှာပါခဲ့ပါတယ်။ကျွန်တော်တို့အထူးသဖြင့်ဒီဘာလာရှိရဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပေါ်ထုတ်ပေးနိုင်တယ်ဆိုတာလည်းပဲကျွန်တော်တို့ဒီငါးနှစ်တန်းရှိခဲ့တဲ့အစိုးရလွတ်တော်တမတော်တို့ကဒီအမြင်ကျေမှုသဘောထားကြီးမှုပေါ်မူတည်ပြီးတော့ဒီရေကောက်ဘဲရလကရေကောက်ဘဲတန်းချင်းတဲ့အပြင်ကိုရေကောက်ဘဲရလကိုလည်းအပြိမပြုရဆိုတာအရင်ကြီးရဖြစ်ဖြစ်ပါတယ်ရေကောက်ဘဲရလအပြိမပြုခြင်းလည်းကျွန်တော်1990တုန်းကကျွန်တော်ဒုက္ခတွေကြုံခဲ့ပါတယ်အခုကြတော့ရေကောက်ဘဲကိုလွတ်လပ်စွာကျင်းပရုံမကရလကိုပါအဓိကပြုရဲဆိုတဲ့ချက်ကတော့ဒီနေ့ရထူးခြားချက်ဖြစ်ပါလေခင်ဗျာနောက်ပြီးတော့နောက်ဆုံးကတော့ဒီလက်မှတ်ထိုးခဲ့တဲ့ NCA ကိုရောရုပ်ောက်ခွဲအနိုင်ရတဲ့ပါတီရဲ့ဟာလားအနာလဲကြောင်းမှုအတွက်ကိုရောသူ့ရဲ့ဒီအကောင့်ထဲပုံမှုတွေကိုဆင်ဆက်မပြအနောက်သားအခန့်သားအနောက်ရမလုပ်ခဲနဲ့အကောင့်ထဲပုံမှုတွေကိုတစ်ခဲနဲ့ဒီပူးပေါင်းပါဝင်ပြီးတော့အကောင့်ထဲထွန်နေတာကိုတွေ့ရတော့ဒါကအင်မတန်ထူးခြားတဲ့ကျွန်တော်တို့ဒီနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုဖြစ်တယ်လို့ဒီနှစ်တည်းမှာတွေ့ရတယ်။ဟု
တ
်ကဲ့။ကျေးဇူးဒီ2015မှာဒီအဆင်မပြေတာတွေရှိမယ်ဆိုရင်တော့နော်ကျွန်တော်တို့ရှိနိုင်ပါလား။အချို့ဆန္ဒပြဝဲတွေပညာရေးကိစ္စဆန္ဒပြမှုတွေအချို့ဒီကျွန်တော်တို့ဒီဥပဒေပြားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကိစ္စပေါ့လေ။ဒီငွေအေးစားမှုနဲ့ဆိုင်တဲ့ကိစ္စဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမှာဖြစ်နေတဲ့လက်နက်ကိုင်ပြပခအဲ့ဒီဒီအားလုံးမချုပ်ငိမ့်နိုင်ပြီးတာကတော့အာမေဂျက်လို့ပြောနိုင်တယ်မဟုတ်ဒီအာမေဂျက်ကဒီ2015အတိုင်းတာနဲ့ပြောရင်30ရာခိုင်နှုန်းထက်မပြောပါဘူးဒီအောင်မြင်တိုးတက်မှုနဲ့အမှတ်မှတ်သားသားဖြစ်တဲ့ကိစ္စက90ခိုင်နှုန်းရှိတယ်လို့ကျွန်တော်ထုတ်ပြီးတော့ပြောခြင်းပါခ
င်ဗျ။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီဟိုပါဝင်မှုကျွန်တော်တို့ကမ်းလှမ်းထားတဲ့သောတာရှင်တွေရှိနေပါတယ်။တယောက်ကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာသဘောထားကို။ဟုတ်ကဲ့ကိုတင်ထေးဝင်းတယ်လီဖုန်းလိုင်းပြတ်သွားပါတယ်ကျွန်တော်တို့ဥကျော်လင်းရှိနေပါတယ်ဝါရဲနိုင်ငံရေးသမားဥကျော်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။ဒ
ီလိုရှိပါတယ်ကျွန်တော်တို့ဒီဟိုပေါ်ဒီနေ့ ကောင်းလေးတွေသူ့ပြောမှဆိုလို့ရှိရင်တော့အဲ့တော့အရှိခဲ့ရတဲ့ကမ္ဘာမိဘပြည်တွေကခင်ဗျာဆိုပြီးတော့တခါတခါလေလိုသေးတဲ့အရှိတဲ့သူတယောက်ပဲရှိတယ်။အရင်ပုဂ္ဂိုလ်တွေတော့ဓာတ်ရရင်တုတ်တုတ်ချင်းနောက်ပြီးတော့ဗားလိုက်ပြန်မယ်ဆိုပြီးတော့အဲ့ရေစရာတိုးတဲ့ဆရာလွယ်လို့မိဘပြည်တွေဆိုလေလိုသေးတဲ့အထိတမားကြီးအတော်ပဲသလိုတော့ဗားရတဲ့ဘောပဲသူစပော့စ်ပန်နီစကီပေါ်အော်ဒီတိုင်းချာယာမီရောသူအချက်တွေကိုနိုင်ငံတကာဝါပါဝတ်သူအပြန်ရှိပြီးတော့သဘောရှာသွားနိုင်တယ်။အခုမှကျွန်တော်ကနိုင်ငံတကာလူ့ဝေးကော်မရှင်ရဲ့ဗားရအရေးယူတဲ့စုကိုရှောင်နိုင်တယ်ဒါလည်းကောင်းတယ်တော့ကျွန်တော်တို့အစီအဝေးအချင်းနဲ့နေနေပါတော့လို့မတော်တာစုစုလိုက်တော့ပမာတိကြီးကကားပေါင်းဆိုအစ်စ်တင်နဲ့တခင်းနိုင်ငံလို့ထင်ရတယ်။ဒါကြောင့်လည်းအဲ့ဒီနောက်ဆက်တွဲကတော့ကျွန်တော်အစိုးရဆက်ပြောမယ်ဆိုရင်အခုကပါကင်းနေမရှိဘူး။ပေါ်တော့ကလည်းကိုယ်လိုချက်ပြီးတော့အရင်ကရေချောလို့မတူအောင်ပိတ်ကုန်နေပြီးတော့မှဒီပမာတိမှာရှိနေတဲ့ပမာတိ elevation တဲ့ဝင်ကျွန်တော်ပြင်ခံထိုးပြုတ်ထွက်သွား။အခုပမာတိ elevation ဆိုတဲ့ဆေးရမိုးတွေရောပါရေးနောက်ဘက်ကဆိုရှစ်တက်လို့တွေ့တော့သူတို့ဒီပခုံးကြီးခံနေတယ်ဒါကမတိုင်ကြောက်ရွံ့ဘုံနဲ့တိုင်ပုံပဲသူဒီဆင်းရဲမွေးတွေမူချက်တမှုဘုံဘုကထားနေမှဆိုတော့အုပ်ချုပ်ရုံတော့ပေးမယ်သို့တော်လည်းကာကွယ်ရေးတွေပြည်ထောင်ရေးတွေလက်ဆက်လူရုံးရေးတွေမပေးဘူးဆိုတော့ခက်တာကသူတို့လူရုံးကိုကင်ထားတယ်ကာလုံးကသမရရဲ့မြင့်နဲ့အဲ့ဒီကြောင့်ပုံမှန်နေရလေခဝဲအာနာကိုရထားပြီးတော့အမ်နစတီတစ်ခါမှမပြောရင်းနဲ့နေရလေကကြီးနဲ့ပုံမှန်လေးရက်ဒီတိုင်ပုံမှန်လေးရက်ဒီကကျွန်တော်တို့ခရင်အော့ဖ်ပါဒွန်းမအဲ့တော့လူရင်းငွေပြစ်တဲ့လူရင်းငွေကိုပဲအကြီးကြီးပေးရတာလေသမရတရန်တပိုင်းပါဦးတင်စီအတော်ဆုံးပါအများဆုံးပါပဲဒါပေမဲ့တခုမှ MNC မဟုတ်ပါဘူးအဲ့တော့ MNC လို့တရင်တမားတွေတော့မှမှားပြီးဖြေပြီးပါတယ်သို့တော်လည်းပဲခရစ်အခေတ်ကတော့ကျွန်တော်တို့ဆင်းရဲမွေးတွေဘူးကပုံပုံပြီးရှာတဲ့ပြီးတော့ဆင်းရဲတဲ့လူကစားနေချမ်းသာတဲ့လူကစားကိုဟိုက်တင်နေကိုဟာတော့အဲ့တော့တော့ပုဂ္ဂိုလ်ရှင်းပြလို့မယ်ဆိုတော့ကျွန်တော်တော့ပုဂ္ဂိုလ်ထားရမယ့်ဥစ္စာကိုကျွန်တော်စိတ်ထဲမှာအတူကိုရေမုန်းပြီးစောင့်ကြည့်နေရပါတယ်ဒါပေမဲ့အပေါင်းတွေရှိတယ်အစိုးရရှိတယ်လို့ကျွန်တော်ပြောပြီးတော့ဖတ်ချက်ကညှို့ချက်ချင်ပါတယ်
โอเคเจซูอ่ะอุจ่อเลยကျွန်တော်တို့ဒီမှာဆော့ဆော့ကိုတင်ထင်းဝင်းเนี่ยလဲကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါပြီကိုတင်ထင်းဝင်းရဲ့သဘောထားကိုလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်ကျန်းမာရေး9နှစ်ပေါ့เนาะဟုတ်ကဲ့ကြားမလို့ခင်ဗျာ
โอเคကြားပါတယ်ခင်ဗျာဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့9နှစ်မှာတစ်ချောင်းလုံးကျွန်တော်တို့ကျိုးစုပါတယ်အခုလည်းရုပ်ောက်ွက်ရလာကိုတို့ဒီပြုလာကိုလဲကျွန်တော်တို့ကျိုးစုပါတယ်ကအကောင်းမကန်နေပဲတွားနေကြပါပါတိကအဲလက်ရှိနေရာမှာကျွန်တော်2010 2009နဲ့2020အပြောင်းလဲ2015နဲ့2016အပြောင်းလဲဘူးကညာတိရအဲ့တော့ဘာလို့လဲဆိုတော့2009ကအစိုးရလက်ထက်ကနေပြီးတော့ကျွန်တော်အရသာအစိုးရကိုပြောင်းလိုက်တဲ့အချိန်မှာကျွန်တော်ဘာလဲဆိုတော့ပါကဲခဲမှမရှိအေးအေးပြောင်းလိုက်လိုက်တယ်အခုလက်ရှိကျွန်တော်ပြည်သူ့အနေပြီးတော့အမှန်ကန်တောက်ခံလိုက်တဲ့2015အပြောင်းလဲတာလက်ရှိကအခက်ခဲနေပြီ2010တုန်းကအပြောင်းလဲတဲ့ကိုပို့ပြီးခက်ခဲတယ်လို့ကျွန်တော်မြင်နေကြတိရဟုတ်တယ်ဆိုတော့ဘုဇုံသူမျိုးဝဲတွေအဲစာကြီးကြီးအပြင်မနော်ဒီတောင်စားစုကြီးတွေဥတန်းချင်တဲ့တိကျသူမျိုးဝဲတွေဖိုးလာရည်တွေကျွမ်းရတာတွေသမရနဲ့တူးဆုံးသူမျိုးဝဲတွေကာကျုံနဲ့တူးဆုံးသူမျိုးဝဲတွေဆိုဒါတွေကအထူးသဖြင့်တိတ်လုံးနေကြမလို့ဘူးလို့ကျွန်တော်တို့မြင်နေကြဟုတ်က
ဲ့ခင်ဗျ
ာအလို့လည်းဆိုတော့ပြည်သူကကျွန်တော်တို့ပို့ဝင်နေတဲ့ခက်တဲ့ကြောက်ကံပြီးသားလေအဲ့ဒါမှအားကြောင့်လို့ဒါကတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့မသားကြီးယူသားဖြောင်းမှန်းလို့ရှိရင်တော့ကျွန်တော်တို့ကပြည်သူကြောက်ကံပြီးသားဥစ္စာအပြည့်အဝလွှတ်ပြောင်းပေးလိုက်ပါခင်ဗျာဒါကတော့ကျွန်တော်ကနိုင်ငံရေးအရေးအရာတော့ကျွန်တော်ကအားနည်းချက်တစ်ခုပဲဒီတိုင်းမှကျွန်တော်မြင်နေ
โอเคกูตินเทวินเจซูပါခင်ဗျာကျွန်တော်တို့မတော်တရှင်တယောက်ကလည်းအတန်ဖိုင်နဲ့ကျွန်တော်တို့ပေးပို့ပြီးဆွေးနွေးထားပါတယ်ဥကျော်လင်းကြံကင်းမျိုးပါဥကျော်လင်းဆွေးနွေးချက်ကိုလည်းနားဆင်ကြပါခင်ဗျာ
ဥသိန်းစေအစိုးရရဲ့9နှစ်တက်တန်းအတွင်းဈေးနှုန်းတက်တာအောင်ဆောင်ရွက်ပေးရင်းမြန်နှုန်းပုံမှုကောင်းမှုအောင်မြင့်တင်ရေးမှာအပလုံးဝနှိပါပြောင်းလဲသွားတာကတော့အင်တာနက်မိုဘိုင်းဆက်သွယ်ရေးကဏ္ဍပါပဲတခြားဆက်သွယ်ရေးကဏ္ဍကတော့ပုံမှန်တိုးတက်မှုမှာအပတည်တာတဲ့အပြောင်းလဲမတွေ့ရပါဘူးစီးပွားရေးကဏ္ဍမှာတော့လက်စားမှုတွေရှိနေသေးတာကြောင့်ရယ်ဒီမိုကရေစီအစိုးရစစ်စစ်မဟုတ်သေးလို့ပြည်ပကယင်းဒီမြုပ်နှံမှုတွေနဲ့အလုတ်အကန့်ခွင့်လန်းနေထင်သလောက်မဝင်သေးတာလည်းတွေ့ရပါတယ်။ကျင်းနဲ့လောက်အောင်မပြောင်းလဲနိုင်သေးတာကတော့မဆလခက်ကစပြီးခေတ်ဆက်ဆက်ဈေးနှုန်းကြီးမြင့်အောင်ထိန်းချုပ်ခဲ့တဲ့မော်တကားတင်သွင်းရေးပါ။ကျန်းမာရေးကဏ္ဍမှာလည်းအစိုးရဘက်ကလှုပ်ဆောင်ပေးတဲ့တည်တာတဲ့အပြောင်းလဲမတွေ့ရသလောက်ပါပဲ။လုတ်ပိုင်ခွင့်အပြည့်အဝမရတဲ့ဒေါ်စန်းစုကြည်ဦးဆောင်နဲ့ရန်ကုန်ဆေးရုံကြီးပိုင်းမှာပဲအနေငယ်တိုးတက်ခဲ့တာပါ။လမ်းမဆက်သေးမှလည်းစီအစိုးရလက်ထက်ကတော့တော့မတိုးတက်ခဲ့ပါဘူးခေတ်ဆက်ဆက်မပြည့်ပြတ်ခဲ့တဲ့ပသိမ်မုံရလမ်းကိုတောင်အဖြစ်လောက်ပဲဆက်ဆက်ဖွင့်လှစ်နိုင်ခဲ့တာပါပြည်ရင်းငြိမ်းချမ်းရေးရအောင်လှုပ်ဆောင်တဲ့အပိုင်းမှာတော့ကိုကျိုးစည်းဝါကာဝယ်မှုတွေလုံခြုံရေးရာတွေကိုဦးစားပေးလွှင့်လို့တိုင်းရင်းသားတွေရဲ့ယုံကြည်မှုအပြည့်အဝမရနိုင်တဲ့အတွက်ဒီမိုကရေစီအစိုးရတွေလောက်စွမ်းဆောင်နိုင်ဖို့မလွယ်ကူပါဘူးလုံးဝမပြောင်းလဲသေးတာကတော့ဥပဒေထက်မှဩဇာအာဏာရှိနေတဲ့တရားစီရင်ရေးနဲ့လက်စားမှုပြဿနာပါအုတ်ချွေးမှာလည်းအခြေခံရွာတွေကစပြီး ပြည်သူမျက်နှာကိုပဲကြည့်မယ်ပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေမဖြစ်သေးလို့လုံးဝမပြောင်းလဲသေးဘူးလို့ပြောရမှာပါအစိုးဆုံးကတော့ပညာရေးခန္ဓာပါပြောင်းလဲဖို့အနေနဲ့သာသာပြောင်းလဲဖို့အရေးငြင်းငြင်းချမ်းချမ်းတောင်းဆိုဆန္ဒပြသူတွေကိုထောင်ချဖြစ်တဲ့အထိဆိုရလာပါတယ်နောက်တက်မဲ့ဒေါ်ဆန်းစုကြည်အစိုးရကတော့အခြေခံဖြစ်တဲ့အမိုက်ကစပြတ်သက်မီးလောင်စကုံကိုကာကွယ်နိုင်မဲ့တပြားတစ်ချက်မှမကုံကြပဲပြည်သူပြည်သားတိုင်းပါဝင်ပြောင်းလဲလှုပ်ဆောင်နိုင်တဲ့အမိုက်ပြဿနာကစကင်တွယ်နေပြီဖြစ်လို့သူ့လက်ထက်၅နှစ်တာကာလအတွင်းမှာတော့အဖက်ဖက်ကပြောင်းလဲသွားစေနိုင်မဲ့လမ်းစကိုစတင်ချမှတ်လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးဥကျော်လင်းရဲ့ဆွေးနွေးချက်ပါခင်ဗျာဆိုတော့ကျွန်တော်ဒီ2015ခုနှစ်ကတော့အားလုံးပြောသလိုအစိုးကောင်းနေရောပြွန်နေတယ်ဆိုတော့ကျွန်တော်ဒီ2016အတွက်ကိုရောကျွန်တော်ဘာတွေမျှော်လင့်လို့ရမလဲဆိုတော့ကျွန်တော်ဆွေးနွေးချက်ပါတယ်ဆိုတော့ရှင်းနေတဲ့မှာအစိုးရအသည့်ဖြစ်နေတော့ဆန်းစုကြည်နဲ့ NLD ပါတီကဥဆောင်လာမယ်ဆိုရင်ရော2016ဟာထူးခြားမှုတွေတိုးတက်မှုတွေတွေ့ရမယ်နှစ်တစ်နှစ်ဖြစ်လာနိုင်လားဒါမှမဟုတ်စိန်ခေါ်မှုတွေရောဆက်ပြီးမရှိနိုင်ဘူးလားဥမာအာဏာလွှတ်ပြောင်းရေးကိစ္စလိုမျိုးတွေမှာကိုမြားရေးသဘောထားဆွေးနွေးပေးပါဦးခင်ဗျာ
အဲ့ဒီနိုင်ငံရေးရာသီဥတုရတော့တာယာနေရပဲကြာအဲ့တော့အာဏာပြောင်းရေးနဲ့ပတ်သက်ပြီးတော့သမရကြီးကိုယ်တိုင်လည်းပြောထားတဲ့စကားတွေရှိတယ်လေအဲ့တော့ကျွန်တော်တို့ဒီမှာဒီသမရနဲ့တွေ့တဲ့ကိစ္စတော့အန်တီစုနဲ့သမရနဲ့တွေ့တဲ့ကိစ္စနောက်တစ်ခါကျွန်တော်ကာတူးနဲ့တွေ့တဲ့ကိစ္စအဆရှိရဲ့ရလက်တရားလည်းရလက်ကောင်းနေပြီကျွန်တော်မြင်တယ်လေအဲ့တော့အာဏာပြောင်းရေးပြတော့ကျွန်တော်ထင်တယ်ကြာသူတို့တရားအားဖြင့်ဟိုနောက်ဆက်ရှိလိမ့်မယ်လို့မကြည့်ဘူးအဲ့တော့အာဏာယူပြီးနောက်ပိုင်းမှာသွားမဲ့ကိစ္စရဲ့မျိုးမှာကျတော့စင်ကုန်မှုကြီးကအများကြီးပဲကြာစင်ကုန်မှုကြီးကတော့လေဘာလို့ဆိုတော့ဟိုတကားဒီပေါ်ရသူပြောမယ်ဆိုလို့ရှိရင်တိုင်းပြတော်တော်လေးကိုယိုင်နေလို့ပါဘီဒီယိုင်နေနေတဲ့အတိုင်းကြီးကိုပြန်ပြီးပြတ်မှတ်ဖို့ဆိုတဲ့ကိစ္စတော်တော်ခက်ခဲပါလိမ့်မယ်အဲ့ဒါစင်ခေါ်မှုတွေများပါလေအဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကြီးအရင်ကလာတဲ့ဆိုင်တော့ဘူဘူတုတ်တက်မှုကိုကျွန်တော်တို့မျှော်လင့်တယ်သို့တော်လည်းပဲကျွန်တော်တို့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ခြင်းအားဖြင့်2016နဲ့2020ကြားကိုတကယ့် peaceful transition ပြည့်ပြည့်အောင်ကျွန်တော်တို့ဘယ်လိုဖန်ပြီးမလဲဆိုတဲ့ဟာကျွန်တော်တို့အရင်အရေးကြီးတယ်လို့ကျွန်တော်မြင်တယ်စင်ကုန်မှုတွေအများကြီးလာဥမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီတက်တီတာအကြောင်းသားတွေလည်းမလွတ်သေးဘူးဒီလိုပဲထောင်ထဲမှာမလွတ်သေးဘူးရှိတယ်။အဲဒီလိုပဲအပြစ်ကတိုက်ခိုက်မှုရဲ့ဆဲရေးဆိုင်အစာကျူကတောင်းတဲ့ project မှာမပါဝင်သေးတဲ့ဆဲချီချစ်ပွဲတွေဖြစ်နေတဲ့ဒေတာတွေရှိတယ်။မပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကန်ဆဲချီတွေပါဝင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့ကိစ္စတွေရှိတယ်။ကျွန်တော်ကတော့ဒီ Federal Army တော်ရေးဆိုတဲ့ဟာကိုကျွန်တော်မြန်မာပြည်နိုင်ငံရဲ့ main stream ကိုကျွန်တော်ကအဲ့လိုမြင်နေတယ်လေ။အဲ့တော့အဲ့ဒီ peaceful ကိုသွား peace process ကိုသွားဖို့ဆိုတာအရင်အရေးကြီးတယ်ကျွန်တော်မြင်တယ်အဲ့ဒီစိန်ခေါ်မှုတွေကိုကျော်လွှားဖို့ဆိုတာကတော့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပါရမယ်လို့ကျွန်တော်ထင်တယ်ကြအဲ့ဒါတော့အစိုးရပြည့်ရထဲကိုပဲအားမကိုးဘူးဆိုရင်ဒီဒီမှာလည်းတောင်းရှိရလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုဥက္ကမဥက္ကာရဲ့သဘောထားရောခင်ဗျာကျွန်တော်ဒီ2016မှာဒီ NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရစစ်လက်ထက်မှာဟိုပို့ပြီးတော့တိုးတက်မှုတွေဟိုဖြစ်ထွန်းမှုတွေတွေ့ရမယ်လို့ယူဆလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဖြစ်စဉ်ရကတော့ဒီအရေးတွေက2016မှာတော့ဒီဒီမူရီအစိုးရလို့နော်ရေကောက်ပွဲအနိုင်ရအစိုးရဒီမူရီအစိုးရတော်ဆန်းဦးစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကနေပြီးတော့ဒီအုပ်ချုပ်ရေးအာဏာဦးဒီပြည်အာဏာနဲ့ကျွန်တော်တို့တရားရှင်အာဏာတွေမှာနေပါဝင်လာပြီးတော့တိုက်ပြီးရအာဏာဝဝကိုလုံးမှန်ကြိုင်နိုင်မယ်ဆိုရင်တော့တို့တဲ့ကြောင်းလဲမှုကတော့ဒီဖြစ်စဉ်ကတော့အယူရလာမယ်လို့ယူဆတယ်သို့တော့ဒီအလောတော်နဲ့အများအဆာတော့ပြည်သာတဲ့ကြောင်းလဲမှုကတော့ကျွန်တော်မမြင်သေးဘူးကြဒီပထမတစ်နှစ်ပေါ့ဒီ2016ပထမတစ်နှစ်ကတော့ရုံးကာမဲ့နှစ်ဖြစ်တယ်လို့ကျွန်တော်ယူဆတယ်အခုဒီဒေသနာတွေနဲ့ရုံးကာမဲ့နှစ်ဖြစ်တော့ဒီအနာကျုံးမိသွားလဲကြောင်းကြီးသိစားနေစားပြီးတော့ကျွန်တော်တို့တည်ကြပြီးတော့ခိုင်မာတဲ့ဒီတကယ်ကိုပဲ functional ဖြစ်တဲ့အစိုးရဖြစ်ရေးကိုလည်းဒီရုံးကအမယ်လို့ယူဆတယ်။နောက်ကြောင့်ဒီပထမတစ်နှစ်မှာတော့ဒီချက်လက်တွေနဲ့ဒီအားလုံးကိုဖြည့်ဆွတ်လုပ်နေရတဲ့အတွက်ဒီသိစားတဲ့တိုးတက်မှုတွေမမြင်ရနိုင်တော့လေးပဲကျွန်တော်တို့အာတတန်း၅နှစ်မှာဟာဒုတိယနှစ်တတိယနှစ်စတုထနှစ်နဲ့ဤကုန်းချုပ်မဲ့နှစ်တွေမှာတော့ပြည်သာထင်ရှားတဲ့ဒီရလတ်တွေပေါ်လာမယ်တန်းဒီရဲ့ဒီစနစ်တွေကြောင်းလဲမှုမှာစနစ်တိုင်းစနစ်တိုင်းအဆင့်တိုင်းအဆင့်တိုင်းမှာအောင်မြင်မှုတွေကရလာမယ်ဒီ၅နှစ်မှာပထမတစ်နှစ်နှစ်ရောအရင်ပြည့်ပြီးတော့နောက်ဆုံးနှစ်တွေမှာပိုကောင်းမွန်တဲ့အထူးရေးစနစ်အလားတရားစီရင်စနစ်ကျွန်တော်တို့ဥပဒေပြည်စနစ်တွေဖြစ်လာပြီးတော့ဘန်ဂျီရဲ့ဒီတည်ငြိမ်ရေးချမှုကိုလည်းဆက်လက်တိုင်တွယ်နိုင်ပြီးတော့ ဆုံးဖြတ်ထုတ်တဲ့မှုလည်းလုပ်သွားနိုင်မှာပေါ့ဗျာအဲ့ဒီလိုတော့ကျွန်တော်ဒီ2016တက်ပါ2020အထိပါတွေ့ချက်ပြီးတော့အဲ့ဒီလိုပြောမှန်းတဲ့အကြောင်းသင်ပြခြင်းပါလေဟု
တ်ကဲ့နောက်ကိုကျွန်တော်တို့စီစဉ်ရတော့1မိနစ်လောက်တော့အချိန်ချက်ပါသေးတယ်ကိုမြာရေးကိုလည်းတစ်ချက်မေးကြပါလေကျွန်တော်ဟိုဒီမြန်မာအုတ်ချုပ်ရေးပိုင်းနေဆိုတော့ကျွန်တော်လွှတ်တော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီရှေ့လာမယ့်2016ဟုတ်ကဲ့လွှတ်တော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ပေါ့လေရှင်းနေမှာပေါ်လာမယ့်လွှတ်တော်သစ်ကရောကျွန်တော်တို့ဘာတွေများထူးထူးခြားခြားမျှော်လင့်နိုင်ကြရရှိမယ်လို့ယူဆလဲ
အဖြစ်တော့ကျွန်တော်ထင်နေကြအသက်ဝင်လာလိမ့်မယ်လို့ထင်နေကြအဲတခုတော့ရှိတာပေါ့ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကြီးလည်းအများကြီးဖြစ်သွားပြီလေအဲ့အများကြီးကြားထဲမှာဘယ်လောက်ထိဆွေးနွေးပြီးတော့ဘယ်လောက်ထိဆွေးနွေးခွင့်ရမလဲဆိုတဲ့အခြေအနေပေါ်လည်းမူကြီးလိမ့်မယ်လို့ထင်ပါတယ်ဘာလို့ရှိဖြစ်ကျွန်တော်ထင်တယ်ဒီလာမဲ့2016နဲ့2020အတွင်းလွတ်တော်ကတော့ဟိုကျွန်တော်တို့နဲ့နီးစပ်တဲ့လူတွေလည်းပါလို့လူစုကူစားကြည့်ထားတဲ့ကိုယ်စားလှယ်တွေပါပါကြီးอ่ะအဲ့တော့ကြမို့လူထုတွေရဲ့ခံစားမှုတွေဒီလူထုရဲ့မျက်နှာဆုံးရှုံးမှုတွေဒီလူထုအကာအဝယ်ပေးမဲ့ဥပဒေကြားတမ်းနဲ့လွတ်တော်တရားတော့ PPP ကျင်းပေါ်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်အသက်ဝင်တဲ့လွတ်တော်တရားဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်နေကြဟိုအရင်ပြီးခဲ့တဲ့လွတ်တော်လိုမျိုးရာဟိုနည်းနည်းဟိုအသက်ဝင်တဲ့အချိန်ဝင်လာကြတဲ့အချိန်ပြေသွားလာအဲ့လိုလိုဖြစ်နေမှာမဖြစ်ဘူးအဲ့တော့အကောင့်ဘက်ကကျွန်တော်ပြောနေပါတယ်လွတ်တော်ကတကယ်အသက်ဝင်လာမယ်လွတ်တော်တရားဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်အပိဓာန်အနေနဲ့ဥက္ကဥက္ကာကိုလည်းမိကွန်းခတ်တူတို့ဟိုမေးချင်ပါတယ်ဆိုတော့ဒီပေါ်လာမဲ့လွတ်တော်တစ်ကနေဒီတိုင်းရင်းသားအရေးကြီးနေပတ်သက်လို့ရောပို့ပြီးတွန်းအားပေးနိုင်မယ်လို့ဥက္ကဥက္ကာအနေနဲ့မျှော်လင့်ထားသလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီရုပ်ောက်ပွဲကနေအနိုင်ရတဲ့အမတ်တွေနဲ့ပထမဆုံးခေါ်ယူရလွတ်တော်ကတော့ကျော်တိုင်းရင်းသားအရေးတွေလုံနိုင်ရင်မလုံနိုင်ရင်ဆိုတာအပါနဲ့မှုပြီးလဲဆိုတော့အနာကျွေးပြောင်းတဲ့အချိန်မှာရှိတဲ့ဂတိကိုတင်နေမှုပြီးမယ်လို့ထင်တယ်နောက်တစ်ခုကတော့အနာမလွဲပြောင်းရင်လက်ရှိဟလာဒီထောက်ခံမဲ့အစိုးရလောက်ခါရတဲ့တိုင်းပါအခွင့်အရေးတွေပါတဲ့ NCA အကောင့်တွေပေါ်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအကောင့်တွေပေါ်ရေးနဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံခေါ်ယူရေးဆိုတဲ့ဒီသိက္ခာရပ်ကြီးတွေကိုဟလာဒီနောက်လွတ်တော်ကလည်းမကန့်ကွက်ဘူးနောက်တက်တဲ့အစိုးရကလည်းပဲဒီတစ်ခဲနဲ့အားပေးမယ်ဆိုရင်တော့ဘဝတာကောက်ကြည့်မယ်ဆိုရင်ပေါ့ဗျာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့အဲ့ဒီအင်းကြီးခင်တယ်ကလွတ်တော်ပြင်ပဖြစ်နေတာဟု
တ်ကဲ့နောက်တဲ့လွတ်တော်ကလည်းကျေးဇူးပါလွတ်တော်ပြင်ပလုပ်ရတယ်ဟုတ်ကဲ့ဆီစဉ်လဲအခုအဆုံးသတ်ပြီဖြစ်တဲ့အတွက်ပါဝင်ဆွေးနွေးပေးကြတဲ့ကိုမြာရေးဥက္ကောကလင်းစာဆရာကုဆက်သွေးနဲ့ကုဇော်သက်သွေးနဲ့တခြားပါဝင်ဆွေးနွေးကြတဲ့လူပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောလတူကိုအောင်နဲ့သူကိုအောင်လင်းဦးသီစဉ်တက်ဆက်တဲ့တရားရေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုမှတ်တင်ရထိုက်ကပြောပြပေးပါအောင်ရှင်။အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွားတွေတင်းယူထားတဲ့ရာမာဒီမြို့ကိုပြန်လည်တင်းယူနိုင်ဖို့ထိုးစစ်တွေဆင်နေပြီးဒီကနေ့အင်္ဂါနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့လယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။အစိုးရအဆောင်အုံတစ်ခုအနည်းတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေကြောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့အီရတ်နိုင်ငံရဲ့အကြမ်းဖက်ဝါဒတပ်မြန်တိုက်ဖြတ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်။ဥရောပတိုက်ကိုဒီနှစ်2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူအစီအတွက်တက်တန်းကျော်ရှိခဲ့ပြီးဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအစီအတွက်အများဆုံးရွှေပြောင်းဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့အစည်း IOM ကပြောဆိုလိုက်ပါရယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသကနေဥရောပတိုက်ကိုကုန်းလန်းရေလန်းတွေကနေတဆင့်ရွှေ့ပြောင်းဝင်ရောက်လာသူ 15,504 ယောက်ရှိပြီး2014ခုနှစ်ကဝင်ရောက်လာတဲ့အရေအတွက်ရဲ့၄ဆရှိတယ်လို့ဂျနီဗာအခြေစိုက် IOM အဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်လမှကျင်းပနိုင်ဖို့ကုလသမဂ္ဂကရည်မှန်းထားတဲ့အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံး UNOG အကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲရဲ့အတိအကျမတက်မှတ်ရသေးပေမဲ့ဇန်နဝါရီလကုန်ပိုင်းလောက်ကိုမှန်းထားတဲ့အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုပ်ရည်အကြီးအကဲမိုက်ကယ်မူလာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယိုယွင်းနေပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလလုံခြုံရေးကောင်စီကိုပြောဆိုလိုက်ပါတယ်။တရင်ချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးတော်တာပါဒီညာအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85နဲ့လိုင်းဒိုမီတာ50 kHz 5.95အပြင်လိုင်းလံမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျေးဇူးတင်ရပါတယ်ရှင်Thank you.
This program has come to you from the Voice of America, Washington.